မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မြစ်ဆုံဒေသအထက်ပိုင်းမှာဆောက်လုပ်ဖို့စီစဉ်နေတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ဖို့ဒေသခံလူထုကဒီကနေ့ပဲသမရထံအိတ်ဖွင့်ပေးစာတစ်စောင်ပေးဖို့တောင်းဆိုလိုက်ကြပါရယ်။အရင်အစိုးရလက်ထက်ကတည်းကဆိုင်ငံထားတဲ့အေယာဝတီမြစ်ဆုံရေကာတာစီမံကိန်းကို NLD အစိုးရရဲ့လေလာရေးကော်မရှင်မကြာသေးခင်ကလာရောက်စုံစမ်းနာရီလုပ်ခဲ့ပြီးနောက်မှာပဲမြစ်ဆုံဒေသအထက်ပိုင်းကစီမံကိန်းတွေကိုပါရပ်ဆိုင်ဖို့ချီဖွေဆောက်လုပ်ဒေသခံပြည်သူတွေကတောင်းဆိုခဲ့ကြတာပါ။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းဆောင်ရွက်မဲ့အေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေကိုရပ်ဆိုင်ဖို့မြစ်ဆုံဆက်ပိုင်းမှာနေထိုင်ကြတဲ့ချီပွေစောလောဒေသခံပြည်သူတွေကနေနိုင်ငံတော်သမ္မတထံဒီကနေ့မှာတောင်းဆိုခဲ့တယ်လို့ဦးဆောင်သူသူဖြစ်သူဦးလက်ချိတ်လွန်းဆောင်က VOA ကိုခုလိုပြောပါတယ်
ဒီဆိုမြန်မာမျိုးဝါဒီဒီဖွေမောချန်ခါရဲမှာကျွန်တော်တို့ဒီစီမံကိန်းလုပ်မယ်ဆိုတာကျွန်တော်တို့အဲ့ဒါကောက်ွက်တဲ့ပုံပါဒီကော်မရှင်ကိုကျွန်တော်တို့တင်ပြမယ်ဆိုတော့ကော်မရှင်ကဒီကခံတီတူတူကိုပို့လင်းနေတာမျိုးမရှိသေးနဲ့စီမံကိန်းအကောင့်အစီပေါ်ဆိုတော့ကျွန်တော်ဒီကခံတီကတဆူရင်ကြလို့ပါကျွန်တော်တို့ကမလုပ်နိုင်တဲ့အခြေအရတော့ဆက်ပြီးမှကောက်ွက်ဆောင်တော့
မြစ်ဆုံရေကာတာစီမံကိန်းပြင်မေကမြစ်မလီကမြစ်နဲ့ငေါချန်ကမြစ်ပေါ်မှာစုစုပေါင်းရေကာတာ12ခုတည်ဆောက်သွားဖို့ရခိုင်စစ်ဆိုးရလက်ထက်ကသဘောတူထားပြီးဦးသိန်းစိန်အစိုးရလက်ထက်မှာဆိုင်းငံ့ထားရကနေအခု NLD အစိုးရလက်ထက်မှာအေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ကနေရောက်ရှိလာပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာပါမြစ်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေတည်ဆောက်ခဲ့မှာဆိုရင်ဒေသခံတွေအတွက်စိုးကျိုးဖြစ်ပွားလာနိုင်တယ်လို့ဦးလက်ချိတ်လွန်ဆောင်ကအခုလိုပြောပါတယ်
ဒီအခါမြတ်ဒီနေ့တခြားကလှုပ်ရှားတိုင်စားရဥယျာဉ်ခံဆိုလည်းဒီချောင်းကြီးတခြားလောက်ပဲရှိရဲတကယ်လို့များအဲ့ဥစားလှုပ်လိုက်ဆိုတော့ရေမြုပ်အေရီယာဖြစ်သွားတယ်ရွာပေါင်းကတော့60ရှိပါလောက်ရှိတယ်နောက်ဆက်လူပေါင်းကတော့3000နီးပါးကိုဦးမဲ့ရာမဲ့ချိန်နိုင်တဲ့အဆင့်ရှိရဲနောက်ဒီမှာစိုင်းသာလန်လန်ကြီးသားတွေတရုတ်တွေဝင်လာပြီဆိုတော့ရေရာဒီကျေးမှုတွေနဲ့အကုန်လုံးလူမျိုးကြီးတွေကဝါးမြူသွားနိုင်တယ်
ရေကာစီမံကိန်းကြောင့်ယူလွန်မှုနေရာပြောင်းရွှေ့ခံရမှုတဘာဝပတ်ဝန်းကျင်ပြည့်ဝမှုဖြင့်ဌာနေတိုင်းသားတွေရဲ့ယူရရင်ကျေးမှုဒလိထုံးစံတွေပြောက်ွယ်သွားနိုင်မယ်လို့သူကဆိုပါတယ်။ပြီးကြတဲ့ရက်ပိုင်းတွင်းကအေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းစီမံကိန်းပြန်လည်စီစစ်သုံးသပ်ရေးကော်မရှင်ဖွဲ့တွေခြိဝေမြို့ကိုရောက်ရှိလာခဲ့ပေမဲ့လည်းဒေသခံတွေနဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ဦးလက်ချိတ်လွန်ဆောင်ကပြောပါတယ်။အစိုးရကနေဖွဲ့စည်းထားတဲ့အေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဘွဲ့ဟာကချင်ပြည်နယ်မြစ်ဆုံဒေသကိုတွားရောက်လေ့လာပြီးစီးခဲ့ပေမဲ့လေ့လာသွေးရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးလို့ကချင်ပြည်နယ်အစိုးရရဲ့တယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုပြောပါတယ
်။မင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှအမေရိကန်သမ္မတကြီးနဲ့နေပါလေ။ဒါတော့ခက်အောင်ကိုယ်တိုင်ကဖြေလာတော့မှကော်မရှင်ဖွဲ့စည်းပြီးတာဖြစ်တဲ့ကြောင့်ကော်မရှင်အဆုံးဖြတ်ကကော်မရှင်ဥပဒေမတည်ဘဲတူတော်မှပြောလို့မရအောင်ဆက်ပုံစံမျိုးဖြစ်နေဆို
ဘူမိပေရပညာရှင်တွေကလေ့လာတွေ့ရှိချက်အရမြစ်ဆုံရေကာတာစီမံကိန်းစောင့်မဲ့နေရာဟာသခိုင်းကလေးပြတ်၍လမ်းကျောပေါ်မှာရှိနေတဲ့အတွက်ကြီးမားတဲ့ရေလောင်းသမန်တိစောက်ဖို့မရနိုင်ဘူးလို့သယံစာရနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုဆက်ပြောပါတယ
်ချင်းပြည်နယ်တက်ကတူဘူမိပေရဌာနပေါ့ဒေါက်တာဦးမြင့်ဦးစောနဲ့ကျော်တိုက်လေးဆွေးနွေးခဲ့တာပေါ့လေနော်သူရဲ့ပြောပလို့ဆိုမြစ်ဆုံတိစောက်တဲ့နေရာကတဲ့ဒီသခိုင်းပြတ်၍လမ်းကျောပေါ်မှာဒီမှာလမ်းကျောပေါ်မှာဖြစ်တယ်ပေါ့လေဘူမိပေရအမြင်နဲ့ရတော့ဒီကျေးဇူးလမ်းကြောင်းတွေရှိတဲ့အတွက်ကြောင့်ကြီးမားတဲ့တမန်ဒီဒီဆောက်လို့မရဘူးအဲ့လိုပဲအနေကျကျောက်ဖြစ်တဲ့အတွက်ကြောင့်အောက်မှာခိုင်မာတဲ့ဟာမရှိဘူးပေါ့ဗျာအဲ့လိုမျိုးအမြင်နဲ့သုံးသပ်ထားတာသိရပါတယ
်မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတဲ့ကောင်းတဲ့ပေါ်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိနေတာကြောင့်2013ခုနှစ်မှာရပ်ဆိုင်ခဲ့ပါတယ်လက်ရှိ NLD အစိုးရတက်တလာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ရောင်းဆွေးနွေးပြောဆိုမှုတွေရှိလာခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်မယ်ဆိုရင်တော့စီမံကိန်းအတွက်ရည်နှီးထားတဲ့ငွေအမေရိကန်ဒေါ်လာတန်း800ကိုပေးရရမယ်သဘောမှရှိနေပါတယ်စီမံကိန်းကိုကောင်းတဲ့ပေါ်မယ်ဆိုရင်တော့တစ်နှစ်ကိုခုံငွေဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လက်စစ်သား100ခန့်နှုန်းကိုလည်းမြန်မာနိုင်ငံကလည်းအခမဲ့ရရှိမှာဖြစ်ပါတယ်ဒါပေမဲ့ကချင်ဒေသခံတွေပါဝင်ပြည်သူတွေအနေနဲ့ကတော့မြစ်ဆုံရေကာတာကိုလုံးဝရပ်ဆိုင်ထားဖို့အမြင်သဘောထားတွေရှိနေပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးမြတ်နည်းတဲ့စီမံကိန်းလို့ကချင်ပြည်နယ်တယံစာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး UH လက်အောင်ကပြောပါတယ
်။ကျွန်တော်တို့နိုင်ငံရဲ့မတိနာမလည်မှုကိုသူတို့ကအမျက်ယူစားတဲ့သဘောဖြစ်နေတဲ့ကြောင့်သူတို့ကလက်ရှိကမ္ဘာမှာလည်းနိုင်ငံကြီးတွေပါဝင်ကြတာလေဆိုနီးပညာပိုင်းသူတို့မြင့်နေပေါ့လေမြင့်နေဆိုတော့ကျွန်တော်ကနိုင်ငံကြီးလည်းဖြစ်နေဆိုတဲ့အခါကျတော့ဒါမျိုးကကျွန်တော်ဘက်ကတော့အရှုံးများတာပေါ့ဗျ။ဘာပဲဘယ်လိုပဲလုပ်လို့ကျွန်တော်တို့ကတော့ရစရာကမရှိဘူးလေတော့နေတာပေါ့ဗျ။အကျိုးရုပ်စရာပဲရှိတယ
်။မြစ်ဆုံထက်ပိုင်းမှာနေထိုင်ကြတဲ့ချီပွေစောလောဒေရခိုင်ပြည်သူတွေကလည်းရေအားလျှစစ်စီမံကိန်းတွေကိုရပ်ဆိုင်ပေးဖို့နိုင်ငံတော်သမ္မတထံဒီကနေ့မှာတောင်းဆိုခဲ့ကြတယ်လို့ ပြည်သူတွေရဲ့ဆန္ဒမပါပဲမိသည့်စီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းဒေသနယ်မြေတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေမဖြေရှင်းနိုင်သေးတဲ့၍အကြီးစားစီမံကိန်းတွေရပ်ဆိုင်ထားဖို့ဆိုတဲ့ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ